ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA PDF ပူးပေါင်းတပ်တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့စစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားတာနေရာအတော်များများကိုပူးပေါင်းတပ်ဖွဲ့တွေကစုံမနေရာယူထားတာတွေလည်းရှိလာပါတယ်။စီးကျင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်။
ပင်ယံပင်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့ဖေဖော်ဝါရီလ5ရက်နေ့ထိတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကခံစစ်သဘောနဲ့တပ်တွေစုစည်းပြီးခလာယ69ထဲကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။အဲ့ဒီနေရာကိုဥပပေါင်းတပ်ဖွဲ့တွေဘက်ကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုပြီးဥပပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပြပါတယ်။ပင်ယံပင
်နယ်ကော့ကရိတ်မြို့နယ်ပေါ့နော်ကော့ကရိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပေါ့။အာဒီနေ့ဒီဆကားကဒါကြတော့တိုက်ရင်အားတွေကိုကလရ69မှာပြင်လိုက်ရပါတော့။အရင်ကသူတို့ဟိုစာတင်ကျောင်းတို့တောင်ပေါ်ကျောင်းတောင်ပေါ်ကျောင်းတို့နောက်ဒီနှစ်တစ်စုကွင်းတို့အဲ့ဒီနေရာတွေမှာတက်ဆွဲထားတဲ့ဒီတက်ကားကအင်အားတွေအလုံးစုပေါင်းပြီးတော့သူတို့ခလရ69မှာအင်အားရှိပြီးတော့ခန့်စစ်တင်လာတာပါတော့။ဒီနေ့လည်း69တက်ဝဲနားမှာတိုက်ပွဲတွေဆက်ဖြစ်နေကြတာပေါ့။အဲ့ဘွေးရေးဆက်ပြနေတယ်။နောက်ရော်တဲ့ဟိုလည်းအဲ့လိုမျိုးအမြောက်နဲ့လည်းနာလူတွေရွာတယ်၊ရက်ွက်တွေကိုဖျန်းပစ်တယ်။နောက်ပြီးတော့လှိုင်ဝဟိုစီတဲအမြောက်ကုန်းပေါ့နော်။ဒီကျွန်တော်တို့ခေါ်တော့နေဘူးကံကုန်းလို့လည်းခေါ်တယ်။အဲဒီကနေလည်းဖျန်းပစ်တယ်။ဒီကျွန်တော်တို့ကော့ကရိတ်မြို့မှာဆိုလို့ရှိရင်အင်ဂျီယာအလုံး300လောက်ရှိပြီးတော့ပြည့်ပြီ
။ကော့ကရိတ်ဒေသခံတွေလည်းထွက်ပြေးနေရပြီးနေ့စဉ်လည်းလက်နက်ကြီးတွေကြားရောက်ပတ်ကွဲနေတာကြောင့်ရက်ရွာတွေနေအိမ်မှာမနေရကြဘူးလို့လည်းဆိုပါတယ်။မြောက်ရီမြို့နယ်တင်ငန်းညီနောင်ရွာတက်လမ်းမိုင်းကိုတော့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်တွေကစိုးမိုးထိန်းချုပ်ထားတယ်လို့တပ်မ6ထိန်းချုပ်နေပြီအတွင်းမှာလည်းစစ်တပ်ရဲ့တပ်စခန်းတွေနေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီလို့လည်းပြောပါတယ်
။ကျန်းရေးသိကြီးမှဆိုရင်ရင်းချောင်းကွာတရားနာမှာလည်းကျွန်တော်ကစိုးမိုးတာချောင်းတော့ဟိုရေစခန်းနဲ့စခန်းတွေကိုလည်းတင်လာပြီးတော့အဲ့မှာလည်းစိုးမိုးနေနေလောက်ထားတယ်နောက်မျိုးဒေါနာရှိခံမှာဆိုလို့ရှိရင်ကျွန်တော်လက်ခတ်လက်ခတ်တောင်ကုန်းပေါ့နော်အဲဒီကျင်းဝင်လည်းကျွန်တော်တို့ကိုယ်ကြီးဆွေးနွေးရတယ်သူတို့နေရင်လည်းလာပြစ်တယ်အဝေးနဲ့လာပြစ်တယ်သူတို့ဘာမှဟိုချီချီရဲရောက်ပြန်လာရင်သိမ်းရှိနေတာတော့မရှိ
ပြင်းပြင်းနဲ့မြောက်ရီမြို့နယ်တရန်ညီနောင်ကချင်းမြန်တရင်ခမရ399မှာဇန်နဝါရီလ29ရက်နေ့ကစစ်ကောင်စီရဲ့စစ်ရဲရင်တစီပြစ်ချခံရပြီးရင်ပေါ်ပါလာတဲ့တပ်မဟာ44တမမှုပုံမှုချုပ်အင်းမင်းအောင်ပါဝင်၅ဦးခန့်တည်ဆုံးခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်ကကြေညာပြီးတဲ့နောက်မှာတော့အဲ့ဒီနေရာဘက်မှာစစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေစတိုက်ဖြစ်ပေါ်နေပါတယ်။ဒီအတွက်တင်ငန်းညီနောင်ကရက်ွက်တီးတဲ့ကြားရောက်ပောက်ကွဲပြီးကလေးတချို့တည်ဆုံးတာထိခိုက်ဒဏ်ရာတွေလည်းရှိခဲ့ပါတယ်။အဲ့ဒီဒေသကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုဆိုရင်တင်ငန်းညီနောင်ရွာတက်ကုန်းအာရှလမ်းတက်လမ်းမိုင်းကိုပူပေါင်းတပ်တွေဘက်ကထိန်းချုပ်ထားတဲ့အတွက်ကုန်ကားတွေ၊ခီးသည်တင်ကားတွေဟာဝေရှမ်းရွာဘက်ကနေရှောင်ကွင်းပြီးသွားလာနေရပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ကုန်စီစီးဆင်းမှုတွေလည်းပိတ်ဆို့နေပြီးအသွားလာတွေလည်းခက်ခဲကြမ်းကြာမှုတွေဖြစ်ပေါ်နေပါတယ်။